ซีเรียနိုင်ငံကအမေရိကန်ရဲ့စစ်စင်ရေးအတွက်မှာ IS စစ်သွေးကြွအဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဒါဒီကိုတုတ်တင်ရှင်းလင်းနိုင်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကမ္ဘာမှာအလို့ရှိဆုံးဒီအကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ကမနေ့စနေနေ့ညကနှိမ်နင်းနိုင်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကအင်မီတော်မှာဒီကနေ့ကြေညာပါတယ်။ဒီစစ်စင်ရေးအတွက်အမေရိကန်တပ်ဖွဲ့ဝင်တယောက်မှကြာဆုံးတာမရှိခဲ့ပဲ IS ခေါင်းဆောင်ဘဒါဒီရဲ့တပ်ဖွဲ့ဝင်အတော်များများတည်ဆုံးခဲ့တယ်လို့သမ္မတထရမ့်ကပြောပါရယ် IS ခေါင်းဆောင်ဟာအဲ့နေရာကဒီလိုင်ကောင်းထဲမှာပုံပြီးတော့အဲ့ဒီကနေထွက်ပြေးလွတ်မြောက်ဖို့အတွက်လုပ်နေတာဖြစ်ကြောင်းဘဒါဒီဟာသူ့ကိုယ်မှာဝတ်ထားတဲ့ဒီအသေးခံဘုံးကိုဖောက်ခွဲခဲ့ပြီးသူ့ရဲ့သားသမီး၃ယောက်လည်းတည်ဆုံးသွားတယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါရယ်ဆီးရီးယားနိုင်ငံဒီအစ်တလီခရိုင်မှာလုခဲ့တဲ့အမေရိကန်ရဲ့စစ်စင်ရေးအတွင်းအမေရိကန်ဘက်ကရဟတ်ယာဉ်တွေဂျက်တိုက်လေယာဉ်တွေနဲ့မောင်းသူမဲ့ဝေထင်း drone တွေလည်းပါဝင်ခဲ့တယ်ဆိုပြီးတော့သတင်းမီဒီယာတွေကတော့ဖော်ပြနေကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ဆီးရီးယားနိုင်ငံအစ်တလီဒေသကိုလာနေတဲ့အထက်မှာဒီ IS အဖွဲ့ရဲ့ကြီးတန်းခေါင်းဆောင်တွေလည်းပါဝင်ခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂရဲ့အစီရင်ခံစာကသတိပေးထားခဲ့ပါသေးတယ်ခင်ဗျာ။